ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။အမေရိကန်နောက်ဘက်ကန်ယူရန်ပြည်နယ်၃ခုမှာအခုချိန်ထိလောင်ကျွမ်းနေတဲ့တော်မီကြောင့်တည်ဆုံးသူအရေအတွက်တိုးလာတယ်လို့နောက်ဆက်တွဲအဖြစ်အဆုတ်နဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာတွေရင်ဆိုင်လာရတယ်လို့မိဘေးတဲ့ဒေသကအမေရိကန်မြန်မာမိသားစုဝင်တချို့ပြောတဲ့အကြောင်းကိုတင်ပြခြင်းပါတယ်။အမေရိကန်ပြည်တော်စုနောက်ဘက်ချမ်းတော်မီလောင်ကျွမ်းနေတဲ့ပြည်နယ်တွေထဲမှာကယ်လီဖိုးနီးယားပြည်နယ်ကအများဆုံးဖြစ်ပြီးအော်ရီဂွန်ဝါရှင်တန်ပြည်နယ်တွေမှာလည်းအခုချိန်ထိဆက်လက်လောင်ကျွမ်းနေဆဲဖြစ်ပါတယ်။တရာဒီဂရီဖာရင်ဟိုက်ကျော်ရှိတဲ့ပူပြင်းလွန်းတဲ့ရာသီဥတုကြောင့်အဲ့ဒီပြည်နယ်တွေမှာဩဂုတ်လ20ရက်နေ့နောက်ပိုင်းကစလို့တပြိုင်တည်းထဲလိုလိုမီးစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့ Los Angeles မြို့မှာနေတဲ့ဆရာဝန်တူဦးဖြစ်သူဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်။ဒီမီးကကယ်လီဖိုးနီးယား state ကစလောင်တာပဲ။အဲတစ်ဆက်ထဲမှာပဲဟုတ်ဘူး Oregon ဘက်မှာသူတို့လည်းလောင်တာပဲ။နော်ဝါရှင်တန်ဘက်မှာလည်းလာပါတာပဲအဲ့ဒီ Bay Area San Francisco ဘက်မှာလည်းလောင်တာပဲတစ်ချိန်တည်းမှာလည်းလောင်ကြတာကူးသွားတာမဟုတ်ဘူးဗျတစ်ချိန်တည်းတနေရာမှာသူတို့ကလောင်သွားတာဘာဖြစ်လို့လဲဆိုတော့အရန်ပူလို့အဲ့ဒီအချိန်တုန်းကမီးစလောင်တုန်းကဆိုရင်ကျွန်တော် temperature လို့ရှိရင်ဟာလာ100ကျော်တယ်ဟို104အာ130ထိတောင်ကျွန်တော်တို့ကအရန်တတော်ကူပူတယ်အရန်ပူတဲ့အချိန်ဖြစ်တော့အဲ့ဒါမှာမီးထလောင်တော့တာ
ကယ်လီဖိုးနီးယားနဲ့ကယ်လီယာအော်ရီဂွန်ပြည်နယ်တွေမှာဒီရက်ပိုင်းလေငြိမ်သက်တာကြောင့်တော်မီလောင်နေတဲ့နေရာတချို့ကိုမိသားသမားတွေထိန်းချုပ်လာနိုင်ပေမဲ့တည်ဆုံးသူအရေအတွက်တိုးလာနေပြီးပျောက်ဆုံးနေသူတွေလည်းဆက်ရှိနေသေးတယ်လို့မိဘေးတံကနေခိတထွက်ပြီးတင်းရှောင်လာရတဲ့မိုလာလာမြို့ကန်ဂျပန်စားတောက်ဆိုင်ပန်ရှင်ကိုထွန်းထွန်းကပြောပါတယ
်အော်ဂွန်မှာမီးလောင်တာက38နေရာလောက်လောင်တယ်အကြီးစားမီးလောင်မှုက6ခုလောက်ရှိတယ်ဒါမျိုးရာသီဥတုကလေမတိုက်တော့သူကျိုးစားပြီးတော့ထိန်းထားတယ်။အဲလောင်နေမိကြီးကတခုပဲ80ရာခိုင်နှုန်းကထိန်းနိုင်တယ်ပေါ့နော်။ဒီမာရီယွန်ကောင်တီမှာလောလောဆယ်သိန်းရာ5ယောက်တည်တယ်။အဲဒါဇင်နဲ့ချီပြီးကြောက်နေတယ်။သိတယ်ဆိုတာလွန်ခဲ့တဲ့4ရက်လောက်ကမီးကရုပ်ပြည့်ရဲ့လေကင်းကိုတိုက်တဲ့အချိန်မှာမီးကတအားညံနေတယ်တချို့နေရာတွေပါလေ။ညံတော့ကြီးတင်ကိုမရလိုက်တာတချို့ကကျွန်တော်တို့ကလည်းကြီးရတာပေါ့ဗျာအိမ်ပြစ်ထားပြီးတော့အခုတော့ပေါ်လွန်မြင့်မှာရောက်နေတာ။
အမေရိကန်ပြည်တွင်းသတင်းတွေအရဒေသစံတော်ချိန်တနင်္ဂနွေမွန်းလွဲပိုင်းအထိတော်မီကြောင့်တည်ဆုံးသူအနည်းဆုံး33ဦးရှိပြီးမီးလောင်ဧရိယာတွေကဒါဇင်နဲ့ချီတဲ့ဒေသခံတွေပျောက်ဆုံးနေဆဲဖြစ်ပါတယ်။အမေရိကန်တော်မီလောင်ကျွမ်းမှုသမိုင်းမှာဒီနှစ်ဟာအဆိုးဆုံးပဲလို့ဒေသဆိုင်ရာမိသားဌာနတွေကသုံးသပ်ထားပြီးနောက်ဆက်တွဲအကျိုးဆက်အဖြစ်ကောင်းငင်မှာလွင့်နေတဲ့မီးခိုးပြားတွေကြောင့်အဆုတ်နဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာတွေကြုံလာနိုင်တာကိုသတိထားကြဖို့ကယ်လီဖိုးနီးယားပြည်နယ်အာဏာပိုင်တွေကသတိပေးချက်ထုတ်ပြန်ထားကြောင်းဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်အခုကျွန်တော်တို့ကောင်းကင်ဘုံမော့ကြည့်လိုက်မယ်ဆိုရင်တခါတည်းကိုအမီခိုးတွေအုပ်နေတယ်ဗျာနေတော့မတွေ့ရဘူးဖြစ်နေတယ်မီခိုးတွေကတတော်ကိုအုပ်တာကျွန်တော်အယ်လီမြို့ထဲမှာဆိုလို့ရှိရင်လမ်းမပေါ်မှာရော့ဒီအိတ်ဝင်းထဲမှာရော့ပြားတွေအကုန်လုံးကျတယ်ဗျာအဲ့ဒီပြားတွေကျတော့အခုဆိုလို့ရှိရင်ကယ်လီဖိုးနီးယားအစိုးရရောအယ်လီအစိုးရရောကြီးညာထားတာ unhealthy air မတန့်ရှင်းတဲ့လေတွေရှိတယ်ပြင်မထွက်ကြတဲ့ဆိုအခုအထူးသဖြင့် asthma တွေတော့ယဉ်ကျေးယောဂါရှိတဲ့လူဆိုလို့ရှိရင်အဲ့ဒီပြားတွေနဲ့ဆိုရင်တော့မရဘူးအဲ့ဒီပြားတွေကြောင့်နာစီးမယ်ချောင်းဆိုးမယ်ဒါကြောင့်မို့အခုဆိုရင်ကျွန်တော်တို့ကအိမ်ကိုတိတ်မထွက်ရဲကြဘူးမထွက်ခိုင်းဘူ
းကိုဗစ်ကူးစက်မှုရင်ဆိုင်နေရတဲ့အခုလိုကာလမှာကယောဂအပြင်တော်မီအန်ဒီရဲ့ပါဂျုံလာတာကြောင့်တပူပေါ်နှစ်ပူဆင့်ဆိုလိုဖြစ်လာရတယ်လို့မိဘအန်ဒီရဲ့ကိုတင်းဆောင်ရင်အော်ရီဂွန်ပြည်နယ်တဲကဒေါ့တလန်မြို့မှာခိတခိုလိုနေရတဲ့ကိုထွန်းထွန်းကသုံးသပ်ပါတယ
်ကျွန်တော်ကိုယ်တိုင်ဒီကနေကျွန်တော်တို့မိသားစု restaurant လေးဖွင့်ထားတာကျွန်တော်တို့ဆိုင်မဖွင့်နိုင်ဘူးလေဘာလို့လဲဆိုတော့ကျွန်တော်တို့နေတဲ့အိမ်ကလည်းပြေးရတယ်ဆိုင်ဖွင့်တဲ့နေရာကလည်းဒီကအန်ဒီရဲ့ဇုံထဲမှာပါတော့မယ်အလုံးနေရာဆိုအဲ့မှာလည်းမီးခိုးတွေနဲ့မီးခိုးတွေရှိနေတော့စားတောက်ဆိုင်ဆိုတော့လူလာစားမှရောင်းရတာမျိုးကိုရကိုဗစ်ကလည်းရှိတစ်ဖက်ကမီးခိုးကလည်းရှိအဲ့တော့ကျွန်တော်တို့ဆိုင်ပိတ်တာထို့တူပဲစီးပွားရေးလုပ်ငန်းတချို့ဆက်ယုံနေပိတ်ရတဲ့အလုပ်သမားတွေပြန်လုပ်ရတယ်အတော်ထိခိုက်ပါတယ
်အမေရိကန်နောက်ဘက်ကန်ယူရန်ပြည်နယ်ကမြို့ကြီးတွေဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်က Los Angeles San Francisco မြို့တွေဝါရှင်တန်ပြည်နယ်က Seattle မြို့နဲ့ Oregon ပြည်နယ်က Portland စတဲ့မြို့တွေရဲ့စင်ကြီးဘုံနဲ့တောင်ပေါ်သစ်တော်ဝိုင်းတဝိုက်မြေအေကာပေါင်း 4.6 တန်းကျော်မှာတော်မီလောင်ကျွမ်းမှုပေါင်း 100 ကျော်ဖြစ်ခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒီပြည်နယ်တွေကတော်မီကိုငြိမ်းသက်နိုင်ဖို့အတွက်မိသားသမားတွေနဲ့အခြားကျွမ်းကျင်ဝန်ထမ်းစုစုပေါင်း 3,000 လောက်တာဝန်ယူလှုပ်ဆောင်နေကြပါတယ်ခင်ဗျာ